မြန်မာနိုင်ငံမှာဒီလာမယ့်2014အာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူခြင်းနဲ့ဆိုတဲ့ကန့်လန့်ချက်ရှိနေတာကိုဖြစ်တဲ့မဖြစ်တဲ့အကဲဖြတ်စုံစမ်းဖို့လက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာမကြခင်မြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်။ဒါပေမဲ့ AIPMC လို့ခေါ်တဲ့မြန်မာအရေးအာဆီယံအမတ်များအဖွဲ့အပါအဝင်ဒေသတွေကလူ့အခွင့်အရေးအဖွဲ့တော်တော်များများကတော့မြန်မာနိုင်ငံဟာလက်ရှိအခြေအနေအတိုင်းဆိုရင်အာဆီယံဥက္ကဋ္ဌမဖြစ်တင်သေးဘူးလို့မြင်ကြပါတယ်။ကိုသားညုံကစုံစမ်းမေးမြန်းပြီးတော့ပြောပြပေးမှာပါရှင်
။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးမာတီနာတာလီကဝါဦးဆောင်မဲ့အကဲဖြတ်ကူစလေအဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ဖို့မြန်မာအစိုးရနိုင်ငံရဲ့ဝန်ကြီးဌာနကဖိတ်ကြားထားပြီးလို့သိရပါတယ်။မြန်မာနိုင်ငံအနေနဲ့လာမယ့်2014မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူနိုင်မနိုင်ဆိုတာကိုအကဲဖြတ်လေ့လာဖို့အတွက်မြန်မာနိုင်ငံကိုအာဆီယံကူစလေအဖွဲ့ဆလုပ်ဖို့ဆိုပြီးတော့ဒီပြီးခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာလည်းကဆုံးဖြတ်ခဲ့ပြီးသားပါဒါပေမဲ့ဘယ်တော့သွားရောက်မလဲဆိုတဲ့ရက်ကိုတော့အတိအကျမတတ်မှတ်ရသေးဘူးလို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူမိုက်ကယ်တင်းက VOA မြန်မာပိုင်းကိုပြောပါတယ
် Well certainly we have received invitation from the government of Myanmar
မြန်မာနိုင်ငံကြီးဝန်ကြီးရဲ့တရားဝင်ဖိတ်ကြားစာတော့ရထားပြီးပါပြီဒါပေမဲ့မြန်မာရောအင်ဒိုနီးရှားဘက်ကရောနှစ်ဖက်စလုံးအတွက်အဆင်ပြေမဲ့နေ့ကိုရွေးချယ်နေတုန်းမှာ
မြန်မာနိုင်ငံတွင်းမှာအစုအဖွဲ့အားလုံးပါတဲ့အမျိုးသားပြန်လည်တည်မြဲရေးဖြစ်စေဖို့နဲ့မကြခင်တုန်းကမြန်မာအစိုးရဝန်ကြီးဦးအောင်ကြည်နဲ့အတိုက်ခံခေါင်းဆောင်ဒေါက်ဆန်းစစ်ကြည်တို့တွေ့ဆုံခဲ့တဲ့တိုးတက်မှုဖြစ်ရပ်တွေကိုအင်ဒိုနီးရှားနိုင်ငံဒီနဲ့အားပေးထောက်ခံတယ်လို့အင်ဒိုနီးရှားပြောခွင့်ရသူကပြောပါတယ်ဒါပေမဲ့လည်းအခုအကဲဖြတ်အဖွဲ့အနေနဲ့ဘလို့စံနှုန်းထားပြီးတော့ဒီမြန်မာနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့နယ်ဆိုတာတိုင်းတာမလဲဆိုတဲ့အပေါ်မှာမေးခွန်းထုတ်သူတွေလည်းရှိပါတယ် AIPMC လို့ခေါ်တဲ့မြန်မာရေးအာဆီယံအမတ်များအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားလွှတ်တော်အမတ်တူလည်းဖြစ်တဲ့ Miss Eva Saundry ကတော့ခိုင်မာတဲ့ဖြစ်ထွန်းတိုးတက်မှုတွေကိုမြင်ရဖို့လိုတယ်လို့ပြောပါတယ
် And the team the assessment team must come up with a report but I'm concerned with what to be observed
တကယ်ပြည့်အဖွဲ့အနေနဲ့အာဆီယံကိုအစိုးရခန်းစားပြန်တင်ရမှာပါဒါမဲ့မြန်မာနိုင်ငံအနေနဲ့အာဆီယံအလှကျဥက္ကဋ္ဌဖြစ်သင့်ပြီဆိုတာသူတို့ဘယ်လိုတိုင်းတာအကဲဖြတ်မလဲ။ဘာတွေလည်လာစောင့်ကြည့်မလဲဆိုတဲ့အပေါ်မှာကျွန်မစိုးရိမ်မိပါတယ်။အာဆီယံအလှကျဥက္ကဋ္ဌတာဝန်မယူခင်မှာမြန်မာအနေနဲ့အတိုက်အခံတွေနဲ့တွေ့ဆုံစကားပြောပြီးတော့ဒီမျိုးသားပြန်လည်သစ်မြတ်ရေးနဲ့ဒီမိုကရေစီရေးတိုးတက်မှုတွေလုပ်ပြဖို့တော့လိုပါတယ်ရှင်။ဒီအချက်တွေကိုတိုင်းတာစောင့်ကြည့်မှုမလုပ်ရင်တော့အကဲဖြတ်အဖွဲ့ရဲ့ခီးစဉ်ကအတိတ်ပဲရှိမှာမဟုတ်ပါဘူး။
မြန်မာနိုင်ငံတွင်းကလူခွင့်ချူဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်နိုင်ငံတကာမှာအမဲဆက်လိုဖြစ်နေတဲ့မြန်မာနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူလာလို့ရှိရင်အာဆီယံနဲ့အခြားနိုင်ငံတကာဆက်ဆံရေးပိုင်းမှာထိခိုက်လာနိုင်တယ်လို့အာဆီယံအတွက်လည်းမျက်နှာပြက်စရာဖြစ်မယ်ဆိုပြီးတော့လူခွင့်အဖွဲ့တော်များများကအာဆီယံကိုဒီမြန်မာအရေးပြောင်းလဲအောင်ရင်လုပ်ဖို့ဆိုပြီးတော့ဖိအားဝိုင်းပေးနေကြပါတယ်။အင်ဒိုနီးရှားလွှတ်တော်မှအီဗာကတော့အခုလက်ရှိဖြစ်နေတဲ့အခြေအနေတိုင်းဆိုရင်တော့မြန်မာနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌမဖြစ်သေးသင့်ဘူးဆိုပြီးတော့သူကယူဆပါတယ
်။ I'm still not happy because IPMC for instance
မြန်မာနိုင်ငံလက်ရှိအခြေအနေကပြောရရင်တော့အစိတ်မချမ်းသာစရာပါ။နေဆက်တလျှောက်မှာပြည်ပခန့်တွေဖြစ်နေတယ်ဆိုတဲ့သတင်းတွေရပါတယ်။ထောင်ထဲချီတဲ့နိုင်ငံကျင်းသားတွေဟာအထင်းသိမ်းခံနေရသေးပါ။တိုင်းသားလူနည်းစုအမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအတ္တမပြုကျင့်နေဆိုတဲ့သတင်းတွေလည်းရပါတယ်။အခုသူတို့လွှတ်တော်ဆိုတာကလည်းတကယ်တမ်းလွှတ်တော်တရအနေနဲ့နိုင်ငံတကာစံတိုင်းလုံနိုင်ကိုင်းနိုင်ခြင်းမရှိပါဘူး။ဒါကြောင့်မလို့ AIPMC အနေနဲ့အင်ဒိုနီးရှားမှာရှိတဲ့လူမှုအခြေပြုအဖွဲ့အစည်းတွေကတော့မြန်မာနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူဖို့အချိန်မကျသေးဘူးလို့ယူဆထားပါတယ်
။အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးနဲ့အဖွဲ့ဟာအခုမြန်မာနိုင်ငံသွားပြီးတော့သူတို့ရဲ့လေးလာတွေ့ရှိချက်တွေကိုလာမယ့်စက်တင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲကိုတင်ပြဖို့ရှိပါတယ်။အဆုံးဖြတ်ကိုလည်းအာဆီယံထိပ်သီးဆွေးနွေးပွဲကနေပြီးတော့ပေးလိုက်မယ်လို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူမိုက်ကယ်တင်းကပြောပါတယ
် They discussed further by the ASEAN summit
အာဆီယံထိပ်သီးညီလာခံမှာဒီကိစ္စကိုဆွေးနွေးကြရမှာပါမြန်မာအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ဖို့သူ့မူလအစီအစဉ်စောပြီးတာဝန်ယူခြင်းနဲ့ဆိုတဲ့တောင်းဆိုချက်အပေါ်မှာတော့အာဆီယံအတွင်းမှာဆုံးဖြတ်ချက်တစ်ခုခုမချရသေးပါဘူးဒါပေမဲ့ဒီကိစ္စကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေအားလုံးအပြုသဘောနဲ့အလေးနဲ့ထားစဉ်းစားနေတယ်ဆိုတာကထုတ်ပြန်ထားပြီးသားပါ
မြန်မာနိုင်ငံဟာလူခွေမှတ်တမ်းတွေနဲ့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေကြောင့်2006ခုနှစ်တုန်းကလည်းအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူဖို့ရွှေ့ဆိုင်ခဲ့ရဘူးပါတယ်အခုတော့ဒီရွေးကောက်ပွဲအတွက်ကနေပြီးတော့ရပ်သားအစိုးရတရဖြစ်လာတာကိုအကြောင်းပြပြီးတော့ပုံမှန်အလှည့်ကျတာဝန်ယူရမယ့်အချိန်ထက်စောပြီးလာမယ့်2014မှာသူဥက္ကဋ္ဌတာဝန်ယူလို့ရဲဆိုပြီးတော့ဒီအာဆီယံကိုမြန်မာအစိုးရတစ်ဘက်ကကန့်လန့်ထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့ဒီရွေးကောက်ပွဲပေါ်မှာနိုင်ငံတကာကထားတဲ့တန်တရားနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်မြန်မာနိုင်ငံဟာ2014အာဆီယံဥက္ကဋ္ဌဖြည့်ကိစ္စကိုကန့်ကွက်ဝေဖန်မှုတွေဒေသတွင်းမှာပင်ရှိနေပါတယ်ခင်ဗျာ